မြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသမှာအော်ဂေါလာကုန်ပိုင်းကလေးကလူအုပ်စုနှစ်ခုကြားတကြောပြန်ဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်မြန်မာနိုင်ငံကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေက၃ပုံတပုံကအထူးအကူအညီစောင့်ရှောက်မှုတွေလိုအပ်နေတဲ့အနေအထားမှာရှိတယ်လို့ကုလသမဂ္ဂကပြောကြားသွားပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်ကကွန်ကြီးကယ်ဆယ်ရေးကော်မရှင်တို့နဲ့ပူးတွဲပြီးတော့ပြုလုပ်တဲ့စစ်တမ်းတွေအရအခုလိုမျိုးတွေးရှိရတာဖြစ်ပါတယ်ထွက်ပြေးကြတဲ့ဒုက္ခသည်မိသားစုတွေကိုသူတွေတနာလောက်တဲ့သူပေါင်းစုစုပေါင်းဒီတရားကျော်ကနေပြီးတော့ဒုက္ခသည်စက္ကန်းတွေတစ်ခုဝင်တစ်ခုထွက်စစ်တမ်းကောက်ခံခဲ့တာဖြစ်ပါတယ်ဒုက္ခသည်အများပြားကကိုယ့်နဲ့အင်္ဂါပိုင်းမှာချုပ်ရင်းချက်တွေရှိနေတာမျိုးကလေးအများပြားကလည်းမိသားစုတွေနဲ့တကွဲတပြားဖြစ်နေကြတာမျိုးတွေဖြစ်နေတယ်လို့ UNHCR ပြောခွင့်ဆိုရေးရှိသူဒန်နီယာအက်စလမ်ခန်က VOA ကိုပြောကြားသွားပါတယ်။သူတို့တွေအားလုံးအသက်ငယ်အထူးဂရုစိုက်ပြုစုဆောင်ရှားမှုလိုအပ်နေပါတယ်လို့လည်းမစ်ခန်ကပြောပါတယ်။သူတို့အခုကောက်ခံရရှိတဲ့တင်းအချက်လက်တွေကိုလည်းအစိုးရအာဏာပိုင်တွေပြီးတော့တခြားလူမှုကယ်ဆယ်ရေးအဖွဲ့တွေနဲ့မျှဝေသွားမယ်လို့သူကပြောသွားခဲ့ပါတယ်ရှင်။